မြန်မာသတင်းသမား၃ဦးကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူတာနဲ့ပတ်သက်လို့ကုလအထူးကိုယ်စားလှယ်ရဲ့ကန့်ကွက်ဝေဖန်ချက်သတင်းကိုတင်ဆက်ပေးပါမယ်။အခုလိုကိုဗစ် -19 တက်ရောကအကြက်တဲကာလမျိုးမှာမြန်မာသတင်းသမားတွေကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတွေနဲ့ဖမ်းဆီးအရေးယူတဲ့အပေါ်မြန်မာလူ့အခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကကန့်ကွက်ဝေဖန်လိုက်တာပါ။အခုလိုအကြက်တဲအချိန်မှာသတင်းမှန်တွေမပြတ်စည်းစင်းစေဖို့နဲ့အထူးသဖြင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်တိုက်တွန်းနေသလိုစစ်ပွဲတွေကိုယာယီရက်စဲထားဖို့လိုအပ်တယ်လို့လည်းမြမအာနာပိုင်တွေကိုကုလအထူးကိုယ်စားလှယ်မစ်ယန်ဟီလီကတိုက်တွန်းသွားပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုနှိတ်ကွတ်တာတွေစစ်ပွဲနဲ့ပတ်သက်လို့ရောဂါထိန်းချုပ်ရေးနဲ့ပတ်သက်လို့သတင်းအချက်လက်တွေဖြတ်တောက်တာတွေအပေါ်မှာလည်းကုလအထူးကိုယ်စားလှယ်အနေနဲ့ကန့်ကွက်တဲ့အကြောင်းကုလသမဂ္ဂရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာသတင်းသမား၃ဦးဖြစ်တဲ့ခိုင်ညက်ကျော်ဥတာလွန်ဆောင်ထက်ဥနေမျိုးလင်းတို့၃ဦးကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်အရေးယူတယ်ဆိုတဲ့အပေါ်မစ်ယန်ဟီလီကကန့်ကွက်ခဲ့တာပါအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးအရေးယူခံရတဲ့ VOM သတင်းဌာနအေဒါချုပ်ဥနေမျိုးလင်းကိုတော့မန္တလေးချမ်းမြသာသည့်တရားရုံးမှာဒီကနေ့မနက်ပိုင်းဒုတိယအကြိမ်တရားရုံးထုတ်ခဲ့ပါတယ
်
ပြီးခဲ့တဲ့မတ်လ29ရက်နေ့က VOM သတင်းဌာနကအစိုးရဘက်ကအကြမ်းဖက်အဖွဲ့အစည်းအနေနဲ့သတ်မှတ်ထားတဲ့ AA ရခိုင်တပ်မတော်ပြောရေးဆိုခွင့်ရှိသူခိုင်တုခါနဲ့ဆက်သွယ်မေးမြန်းခဲ့တာကအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့ညီစွန်းတယ်ဆိုပြီးတရားစွဲဆိုခံခဲ့ရတာပါဒီမှုတက်လာမဲ့ယုံချင်းကိုတော့ AP 23ရက်နေ့ထပ်မံချိန်ဆထားပါတယ်။ဥနေမျိုးလင်းဇနီးတဲ့ဒေါ်စာနေမန်ကတော့မတရားတပ်ဖြင့်ဖမ်းဆီးခံရတဲ့အမျိုးသားအတွက်အမှန်တရားပေါ်ပေါက်ဖို့တောင်းဆိုသွားပါတယ်
။လောလောဆယ်ကတရားစွဲအဖွဲ့အစည်းထဲမှာပဲသူ့မှုကရှိနေလေတဲ့အတွက်ကြောင့်မလို့ဒီကြားထဲမှာပေါ့လေဒီကြားထဲမှာတော့တရားခွင်ပေါ်ရောက်မယ်ဆိုရင်တော့လေသူခြေပါခွင့်နေပါလေကတော့တရားခွင်မှာရမယ်လို့တော့အဲ့လိုပြောတယ်။ဒီဟာကဒီလိုမှကိုဘာမှလည်းမဆိုင်တဲ့ပုံမှတွေနဲ့အကြတော့အုံးဘယ်လိုပြောမလဲမတရားဘူးပေါ့နော်။ဟိုအမကတော့အများဆုံးပြန်ပြီးလွတ်ပေးစီချင်တယ
်။အကြံဖတ်တိုက်ဖြည့်ရေးဥပဒေပုံမှန်50ဟာအနည်းဆုံးထောင်နဲ့10နှစ်ကနေအများဆုံးထောင်နဲ့တသက်တကြွန်ကျစေနိုင်ပြီးအကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်50နှစ်ကကတော့အနည်းဆုံးထောင်နဲ့3နှစ်ကနေအများဆုံးထောင်နဲ့9နှစ်အထိကျခံရနိုင်တဲ့ပုံမှန်တွေဖြစ်ပါတယ်။သတင်းမီဒီယာကောင်စီကသတင်းသမားတွေအပေါ်မကျေနပ်ချက်ရှိလဲဆိုရင်သတင်းမီဒီယာဥပဒေအရသတင်းမီဒီယာကောင်စီကိုဥစွာတိုင်ကြားဖို့အုပ်ချုပ်ရေးတရားစီရင်ရေးနဲ့ဥပဒေပြုရေးမန်တိုင်တွေနဲ့သတင်းမီဒီယာကောင်စီတို့တွေ့ဆုံချိန်မှာကတိကဝတ်ပြုထားခဲ့ပေမဲ့ဒီတစ်ခါမှလည်းသတင်းမီဒီယာကောင်စီကိုအကြောင်းတစုံတရာအတိပေးပြောဆိုခဲ့ခြင်းမရှိပါဘူး။ဦးမြင့်မျိုးလင်းရဲ့ရှေ့နေအဖြစ်လိုက်ပါအကျိုးဆောင်ပေးမဲ့ရှေ့နေဦးသိန်းတန်းကတော့တရားဥပဒေအရမျှတမှုမရှိတဲ့အရေးယူမှုနဲ့ပတ်သက်လို့အစိုးရအနေနဲ့စဉ်းစားလှုပ်ဆောင်ဖို့တိုက်တွန်းသွားခဲ့ပါတယ်
။ဒါကသတင်းလွတ်လပ်ဖို့ဒရင်းမမင်းမှာပဲသူကကိုလုတဲ့လူကိုမှန်တယ်လို့ယုံကြည်တယ်ဆိုရင်သူတကွာချင်း VUE ငါမလုပ်လည်းပဲ VUE ကလုပ်တာပဲလေကျန်တဲ့ကဘာကျော်သတင်းဌာနတွေကလုပ်တာပဲတော့ကဘာကျော်သတင်းဌာနတွေတော့ဘာမှမတတ်နိုင်ဘူးကိုတိုင်းပြည်တွေကနော်ကိုကိုကျက်ချင်းနေရာကျက်ကိုလည်းပဲညစ်တယ်သဘောမျိုးဖြစ်နေတယ်နည်းနည်းလောက်တည်းမှာပေါ့2019-2020လောက်ပဲတိတိပလာကြီးပြောရမှာ expression နဲ့နော် access information ပဲအဲ့ဒါတော်တော်ထိခိုက်လာတယ
်ကုလအထူးကိုယ်စားလှယ်မစ်စင်ဟီးလီကတော့သတင်းလောက်တွေကိုအခုလိုအရေးယူတာတွေနဲ့ပတ်သက်ပြီးပြန်ရုပ်ဖို့စစ်ဖြစ်နေတဲ့ရခိုင်နဲ့ချင်းဒေသကအင်တာနက်လိုင်းတွေဖြတ်တောက်တာတွေမလုပ်ဖို့မြမအစိုးရကိုတိုက်တွန်းထားပါတယ်။အထူးသဖြင့်အခုလိုကတ်ရောဂါအကြက်တဲကြုံနေရချိန်မှာသတင်းသမားတွေလွတ်လပ်စွာသတင်းရယူပိုင်ခွင့်ရှိဖို့ကိုလည်းထောက်ပြထားပါတယ်။အကြက်တဲကာလကိုအသုံးချပြီးလူခွင့်ရေးလှုပ်ရှားသူတွေသတင်းသမားတွေစစ်မှန်ရေးလှုပ်သားတွေနဲ့သတင်းမှန်ပေးသူတွေကိုအရေးယူတာမျိုးမလုပ်ကြဖို့ကိုလေအစိုးရအာဏာပိုင်တွေကိုတိုက်တွန်းထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။